Red News Agency တရင်တော်နဲ့အလွန်တရင်တော်နှစ်ယောက်ကိုဖမ်းဆီးသွားခဲ့တာအတွက်ကချင်လွတ်လပ်ရေးတပ်မတော် KIA ကတာဝန်ခံရမှာဖြစ်ပြီးသူတို့ကိုပြန်လွတ်ပေးဖို့တရင်သမားများကာကွယ်ရေးကော်မတီ CPJ အဖွဲ့ကအင်္ဂါနေ့ကပြောလိုက်ပါတယ် Red News Agency တရင်တော်တာလင်းမောင်နဲ့အလွတ်တရင်တော်နောင်ယိုးတို့ကိုစက်တင်ဘာလ29နဲ့30မှာ KIA ကဖမ်းဆီးသွားခဲ့တယ်လို့ CPJ တရင်ကထုတ်ပြန်ပါတယ်မြန်မာပြည်တွင်းစစ်မှတိုက်ခိုက်နေကြသူအလုံးဟာတည်င်းသမားတွေကိုပြစ်မှတ်ထားရမှာမဟုတ်ဘဲအကာအကွယ်ပေးရမှာဖြစ်တယ်လို့ CPJ ရဲ့အရှိတောင်အရှောက်ဆရာကိုစလေရှောင်းခရစ်ပင်ကပြောပါတယ်။ပေးပို့တဲ့တည်င်းတွေကြောင့်စစ်ကောင်စီကတည်င်းသမားတွေကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ကချင်လွတ်လပ်ရေးတပ်မတော်ကမလုံသင့်ဘူးလို့လည်းရှောင်းကဆိုပါတယ်။တာလင်းမောင်နဲ့နောင်ယိုးတို့ကိုအခုလွတ်ပေးသင့်တယ်လို့လည်းသူကတိုက်တွန်းလိုက်ပါတယ်။ဖာကမြို့နယ်မှာဖမ်းပြီးသွားကြတဲ့ကသူတို့နှစ်ယောက်ဘယ်ရောက်နေတယ်အချင်းနေဘလို့ရှိတယ်ဆိုတာမေးမြန်းခဲ့ပေမဲ့အောက်တိုဘာ22အထိ KIA ကမတုံ့ပြန်ခဲ့ဘူးလို့လည်းဒေသခံ Red News Agency ရဲ့ Editor ဦးဝင်းစောနိုင်က CPJ ကို email နဲ့ပြောခဲ့တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ CPJ က KIA ပြောရေးဆိုခွင့်ရှိသူတစ်ယောက်ကိုဖုန်းနဲ့ခေါ်သတင်းတူ message လဲပို့ခဲ့ပေမဲ့မတုံ့ပြန်ခဲ့ပါဘူးလို့လည်း CPJ ထုတ်ပြန်ချက်မှာပြောထားပါတယ်။ဒါနဲ့မောင်နဲ့နောင်ယိုးတို့ဟာအာနာသိမ့်ပြီးကလေးကတဘောအုပ်စုကဖတ်တဲ့ပထမဆုံးသတင်းနှစ်ပါးနှစ်ယောက်ဖြစ်ပါတယ်မြန်မာနိုင်ငံဟာသတင်းသမားတွေကိုအချင်းချရမှာကမ္ဘာမှာဒုတိယအဆိုးဆုံးနိုင်ငံဖြစ်ပြီး2023ဒီဇင်ဘာ1ရက်နေ့ထိ CPJ ရဲ့လေ့လာချက်အရမြန်မာနိုင်ငံမှာထောင်အချခံရတဲ့သတင်းသမား43ယောက်ရှိတယ်လို့ထုတ်ပြန်ချက်မှာဆိုပါတယ်